ါချင်းပါမဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ကြမ်းတစ်စာကျိတ်ဆိုပွဲကိုရာသီဥတုအခြေအနေကြောင့်လွှတ်တော်အဆောက်အုံအတွင်းပိုင်းထဲမှာပြောင်းလဲကျင်းပတော့မှာဖြစ်ပါတယ်။အစ်လာအဖက်အမေရိကန်သမ္မတတွေရဲ့ကြမ်းတစ်စာကျိတ်ဆိုပွဲတွေကိုလွှတ်တော်အဆောက်အုံကြီးရဲ့အပြင်ဘက်လူလက်ရေးကြောက်တိုင်တဲ့ပြည်သူရင်ပြင်ကိုမျက်နှာမူထားတဲ့နေရာမှာကျင်းပလေရှိပြီးနိုင်ငံတော်ဝန်ကလာရောက်ကြည့်ရှုကြတဲ့သူတွေပြည်သူရင်ပြင်တဝိုက်မှာပြည်နေလေရှိပါတယ်။ဒါပေမဲ့လည်းအခုဒီချိန်ကျန်းသစ္စာကျိတ်ဆိုပွဲနေ့မှာရာသီဥတုကရေခဲမဲ့အောက်5ဒီဂရီဖာရင်ဟိုက်ကနေ17ဒီဂရီဖာရင်ဟိုက်အထိကိုအေးခဲနေမှာဖြစ်လို့ကျန်းကျိတ်ပွဲအခမ်းအနားကိုလွှတ်တော်အဆောက်အဦအတွင်းပိုင်းထဲမှာပဲကျင်းပဖို့ပြောင်းလဲစီစဉ်လိုက်တာပါ။ထရမ့်ကျန်းသစ္စာကျိတ်ဆိုမဲ့နေ့မှာအေးတက်ကအနည်း40အတွင်းမှာအေးအေးဆုံးဖြစ်လိမ့်မယ်လို့မူလဝတ္တပညာရှင်တွေကခန့်မှန်းသတိပေးထားပါတယ်။ဒီလိုမျိုးရာသီဥတုအခြေအနေကြောင့်ကျန်းကျိတ်ပွဲကိုအဆောက်အဦအတွင်းပိုင်းထဲမှာရွှေ့ပြောင်းကျင်းပရတာဟာပရမဆုံးချိန်တော့မဟုတ်ပါဘူး။1985ခုနှစ်ကသမ္မတရော်နယ်ရေဂင်ဒုတိယကြိမ်သမ္မတတက်တန်းအတွက်ကျန်းသစ္စာကျိတ်ဆိုတုံးကလည်းအခုလိုပဲရာသီဥတုအေးလွန်းလာကြောင့်လွှတ်တော်အတွင်းထဲမှာရွှေ့ပြောင်းချင်ပါခဲ့ရပူပါရဲ့ရှင်။